ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းမှုတွေကိုရှိန်မြှင့်လုပ်နေတယ်လို့ဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွင်းမှုတွေကိုနီးလန်းစုံနဲ့ရှောင်ပြီးတော့ဆန္ဒပြကြပါတယ်။မန္တလေးမြို့မှာဆိုရင်စစ်တပ်ရဲ့ဖြိုခွဲမှုကိုရှောင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားနေတဲ့ကျမ်းမာရေးဝန်ထမ်းရာကနန်းလောက်အာယုံမတက်ခင်မနေ့အစောကြီးကလေးကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါ။ဆရာဝန်တွေ၊ဆေးကျောင်းသားတွေ၊သုနာပြုတွေ၊ဆေးဝန်ထမ်းတွေပါဝင်တဲ့မန္တလေးမြို့ကကျန်းမာရေးမိသားစုတွေဟာဒီနေ့မနေ့အစောကြီးအာယုံမတက်ခင်လမ်းပေါ်ထွက်ဆန္ဒပြပြီးတော့လူစုခွဲခဲ့ကြပါတယ်။မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါဘဲတောင်းဆိုတဲ့ဆိုင်းဘုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်။အခုလိုမျိုးဆန္ဒပြကြတာအပြင်လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းမန္တလေးအပြင်စကိုင်း၊ပြည်၊မိချီလာ၊မကွေး၊ဒဇယ်၊ကလေး၊ဒိုင်ဦး၊ဖားကန့်စတဲ့မြို့အစုံမှဒီကနေ့ရှိခဲ့ပါတယ်။မန္တလေးအောင်ပင်လယ်အရပ်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြပွဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းကနန္ဒဝန်ရပ်ကွက်မှာချီတက်ဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်ဖြိုခွင်းလို့အသက်28နှစ်အရွယ်အမျိုးသားတယောက်သေဆုံးခဲ့ပါတယ်။နောက်ထပ်နှစ်ယောက်ထပ်မင်းနဲ့လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်တာကိတာစတဲ့မြို့နယ်စုံမှာဆရာနာရှင်စနစ်ဆန့်ကျင်လှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။
ဒီတော့ကိုအောင်မြင်စေမဲ့တခုလေးတော့နီးလာတာမကြောက်တရားဖြစ်ပါဘူးမကြောက်တရားဖြစ်တာကျွန်တော်တို့ဒီတော့ကိုအောင်မြင်ရပါမယ်ကျွန်တော်တို့ဒီရောက်ွက်တွေကိုလမ်းတွေပတ်ချောက်မယ်ပြီးတော့လမ်းမကြီးကိုလူပင်တိုင်းနဲ့ပြန်သိမ့်မယ်ပြီးတော့ကျွန်တော်တို့ရအာခံတွေရောက်ပြမယ်ကျွန်တော်တို့အာခံတွေရောက်ပြသွေးအာနာယုဒ္ဓဆိုတာဘယ်တော့မှကျွန်တော်တို့အုပ်ချုပ်ခွင့်မရစေရဘူ
းအခုညနေပိုင်းတော့ကရန်ကင်းမြို့နယ်ထဲမှာကျောင်းသားလူငယ်တွေခြိတက်ဆန္ဒပြခဲ့ကြတဲ့အသံတွေဖြစ်ပါတယ်ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာသူတို့အလွယ်တကူဝင်မလာနိုင်အောင်ရပ်ကွက်နေပြည်သူတွေတားဆီးထားတဲ့အတားအဆီးတွေကိုအတင်းဖယ်ရှားတာတွေလမ်းတွေအိမ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မြို့ကံတွေကပြောကြားပါတယ်